ဒီပွဲတွေကြောင့်ပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲတွေလျှော့ချဖို့နဲ့အချင်းချင်းအပြန်အလှန်နားလည်မှုပို့မှုရရှိစေဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းတွေ့ဆုံဆွေးနွေးကြဖို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ
RCSS ကဖိတ်ခေါ်လိုက်ပါတယ်ဒီဖိတ်ခေါ်ထားတဲ့ကာလမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လဲညွှန်ကြားထားပါတယ်ဒီကလန်ချက်ပေါ်တခြားလက်နက်ကိုင်အဖွဲ့တွေကလက်တလောတုတ်ပြန်တာမရှိသေးပေမဲ့ဒေသခံပြည်သူတွေကတော့ကြိုးစားကြပါတယ်ရှမ်းပြည်နယ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ချက်ကိုစံကြော်ပြပြပေးထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မှာခြေဆိုင်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ပြည်ပြည် SSA တောင်ပိုင်းဟာပြီးခဲ့တဲ့ကာလတွေထဲမှာရှမ်းပြည်တို့တက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့သလိုလက်ရှိမှာလည်းဒီဖွဲ့တွေနဲ့ပဲစီးရေးတင်းမာနေတဲ့ဒေသတွေမှာဆိုရင်ဒါစီးရေးတင်းမာနေတဲ့ဒေသတွေမှာဆို
ုံစင်းညုံတွေပြစ်တာရှိရဲ့နောက်ဖက်ပြိုးထုတ်လို့လာတဲ့ထုတ်ကုန်တွေကလည်းဟိုစီးပွားရေးအရသာရောင်းဖို့ခက်တယ်ပေါ့ကစားဝတ်တွေရေးခက်ခဲလာတာရှိရဲ့ဒီ DS ကပထမတစ်ချက်ပေါ့တော့
နောက်တစ်ချက်အနေနဲ့ကတော့လက်နက်ကင်အဖွဲ့အစည်းတွေကြာအပြန်အလှန်သတင်းဖလှယ်မှုကောင်းမွန်စေဖို့နဲ့အထင်မြင်လွှဲမွားမှုတွေကိုလျှော့ချနိုင်ဖို့အတွက်ရည်ရဲကြောင်းဆက်ပြောပါတယ်တွေ့ဆုံဆွေးနွေးရေးကာလကိုတော့2022ခုနှစ်အောက်တိုဘာလ10ရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ထိသတ်မှတ်ထားကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီလိုသတ်မှတ်ထားတဲ့ကာလအတွင်းမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လည်းအောက်ခြေတပ်တွေကိုညွှန်ကြားထားကြောင်းဗိုလ်မှူးခန့်ဆန်ကပြောပါတယ
်။ထုတ်ပြန်ခြင်းချက်မထုတ်ပြန်ခြင်းတွေကကျွန်တော်တို့ဒီရှေ့တန်းတွေကိုညွှန်ကြားထားတာရှိတယ်ခင်ဗျ။ဒီကကြတော့တော့ခုခံစီအနေနဲ့ပဲတုံ့ပြန်ဖို့ဒါဒီထိုးစစ်စင်တာတွေမလုပ်ဖို့ဖြစ်နေလို့ရှိရင်တော့ဒါဒီထိတွေ့မှုတွေမဖြစ်အောင်စစ်ကြောင်းတွေရှိလာလို့ရှိရင်တော့ဆော့ဝဲပြီးတော့မှတိပေးဖို့ပေါ့နော
် RCSS တပ်ဖွဲ့ဟာရှမ်းပြည်နယ်မိုင်းပန်နယ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မိုင်းတုံမိုင်းဆက်နယ်ပယ်မှာဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တောင်ပိုင်းတပ်ဖွဲ့တွေနဲ့လည်းစစ်ရေးပဋိပက္ခဖြစ်ပွားခဲ့မှုပါတယ်ဒီကံလန်းချက်နဲ့ပတ်သက်ပြီးရှမ်းပြည်နယ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားကိုသိနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမြို့နယ်ကဒေသခံတို့ကတော့ဒီကံလန်းချက်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။လူတို့တွေလက်နက်ကိုင်အချင်းချင်းတင်းရသွားမယ်ဆိုတော့ဒီပြည်တော်အကျိုးကိုရှိတာပေါ့ခင်ဗျာ။တော့ဒီနေရင်ချင်းချင်းလေးနဲ့ကောင်းကောင်းလုပ်ပေးစားထားကြမှာပေါ့။အခုကကိုဗစ်ရောဂါတပိုင်းတိုင်းကြီးမြို့နယ်တွေသိပခါရီကတပိုင်းဆိုတော့ဒီလိုအနေနဲ့တော့ဒုက္ခရောက်တဲ့ကြည့်ချင်တာကတော့ဒီလိုပြောလို့ဘယ်နည်းနည်းလေးတန်းခွာရတော့ခုကောင်းတာပေါ့ကျွန်တော်တို့ဒီနေ့မှာလည်းတဲ့ဆိုင်ပေါင်းစုံဆိုတော့ဒီလူတွေအတွက်ကတော့ဒုက္ခရောက်တဲ့အလုပ်ရှိနေတာပေါ့
RCSSR NCA ကအပြည့်အစအကျိုးကိုလက်မှတ်ရေးထိုးထားသလိုမြန်မာစစ်တပ်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလည်းတက်ရောက်နေတဲ့အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့စင်ရတုရှမ်းပြည်အမျိုးသားနေ့ကလည်း RCSS ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့စီးရေးပဋိပက္ခတွေကိုတွေ့ဆုံဆွေးနွေးရေးဖြည့်ရှင်းဖို့အတွက်ကမ်းလှမ်းတာတွေရှိခဲ့ပါတယ်။ဒီလိုကမ်းလှမ်းခဲ့ပေမဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အဖွဲ့တွေနဲ့RCSS အကြတိုက်ပွဲတွေကတော့ပြီးခဲ့တဲ့လပိုင်းတွေအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။လောလောဆယ်တော့ RCSS ရဲ့ကံလန်းချက်နဲ့ပတ်သက်လို့ SSA မြောက်ပိုင်းနဲ့ပလောင်အဖွဲ့တွေရဲ့တုံ့ပြန်ချက်တစုံတရာထွက်လာခြင်းမရှိသေးပါဘူးခင်ဗျာ။